အမေရိကန်အစိုးရရဲ့အငင်းပွားစရာစောင့်ကြည့်ထောက်လှန်တဲ့အစီအစဉ်ကြောင့်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကနိုင်ငံပေါင်း20ကျော်မှာအကြမ်းဖက်တိုက်ခိုက်ဖို့ကြံစည်မှု4560လောက်ကိုလက်ဦးမှုယူပြီးတော့တားဆီးနိုင်ခဲ့တယ်လို့ထောက်လှန်ရေးတာဝန်ရှိသူတွေကပြောပါတယ်။ဘလို့ကြိုတင်ကြံစည်မှုတွေလဲဘယ်နိုင်ငံတွေနဲ့ပတ်သက်နေသလဲဆိုတဲ့နောက်ထပ်အချက်လက်တွေကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။ထောက်လှန်မှုအစီအစဉ်တွေဟာထိရောက်ပါတယ်ဆိုတာကိုပြသဖို့အတွက်နောက်ထပ်အချက်လက်တွေပေးဖို့အမေရိကန်လွှတ်တော်အမတ်တွေကတောင်းဆိုခဲ့ပြီးတဲ့နောက်လျှော့ဝဲမှုအဆင့်ကိုရှော့ချထားတဲ့အချက်အလက်တွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကစနေနေ့တုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အစီရင်ခံစာရေးထဲမှာ2012ခုနှစ်အတွင်းအမေရိကန်နိုင်ငံတည်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းပေါင်းတန်းတဲ့ချီကိုရယူခဲ့တဲ့အကြောင်းအဲ့ဒီထဲမှာမှဖုန်းဆက်သွယ်မှု300အတွက်ဆက်သွယ်သူတွေနဲ့ပတ်သက်တဲ့နောက်ထပ်အချက်အလက်တွေကိုစုံစမ်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA အကြီးအကဲဗိုလ်ချုပ်ကြီး Keith Alexander ကဂျိုတင်တားဆီးနိုင်ခဲ့တယ်လို့ဆိုတဲ့ဂျိုတင်ကြံစည်မှုပေါင်းဒါဇင်နဲ့ချီနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လျှို့ဝှက်မှုအဆင့်ကိုရှော့ချဖို့လုပ်နေပါတယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။သူတို့ရဲ့စောင့်ကြည့်ထောက်လှမ်းတဲ့အစီအစဉ်ဟာဘလောက်တန်ဖိုးရှိတယ်ဆိုတာကိုအမေရိကန်ပြည်သူတွေကိုပြသဖို့အတွက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုလုပ်နေပေမဲ့အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ရေးအစီအစဉ်တွေကိုဖော်ထုတ်ပြရမရအောင်လဲအသေးချလုပ်လို့ရတယ်လို့ဆိုပါတယ်။နိုင်ငံရချစောင့်ကြည့်ထောက်လှမ်းရေးအဥပဒေအရလျှို့ဝှက်တရားရုံးကနေပြီးတော့NSA ရဲ့ထောက်လှမ်းမှုအစီအစဉ်တွေကိုရက်60ကြာတိုင်းမှာတုံးသက်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။စောင့်ကြည့်ထောက်လှမ်းတဲ့အစီအစဉ်မှာရရှိတဲ့ဖုန်းဆက်သွယ်မှုမှတ်တမ်းတွေမှာအကြမ်းဖက်မှုနဲ့ဆက်နွယ်မှုရှိမရှိဆိုတာအတွက်ဖုန်းဆက်တဲ့အချိန်အခါနဲ့ကြာမြင့်မှုကိုပဲစစ်ဆေးလို့ရတယ်လို့ပြောပါတယ်။ရယူထားတဲ့အချက်အလက်မှတ်တမ်းတွေကိုလည်း9နှစ်တခါဖြည့်ဆည်းပစ်တယ်လို့ဆိုပါတယ်ရှင်။